မလေးရှားနိုင်ငံမှာဇူလိုင်လပထမအပတ်တွင်သေဆုံးရသူမြန်မာ၄ဦးရှိခဲ့ပါတယ်။သူတို့ဟာအသက်ခံကြရတာဖြစ်ပြီးဖြစ်စဉ်တိုင်းမှာမော်တော်ဆိုင်ကယ်သမားအုပ်စုတွေကတတ်ခဲ့တာလို့သိရပါတယ်။မလေးရှားနိုင်ငံကပုန်းနာရေးကူညီမှုအသင်းဥက္ကဋ္ဌဦးဆန်းဝင်းပြောပြတာကတော့
ဖြစ်တဲ့လူတိုင်းကဘယ်လိုဖြစ်လဲဆိုဆိုင်ကယ်နဲ့အုပ်စုတွေလာပြီးလှုပ်သွားတာလှုပ်သွားတာလှုပ်သွားတာမျိုးဖြစ်နေတယ်။ကြောက်ကြစနစ်ကိုသုံးပြီးလှုပ်တဲ့ပုံမှာဖြစ်နေတယ်။ကျွန်တော်တို့အတိအကျရတော့ဘာမှဟိုသတင်းမရသေးဘူး။ဆိုင်ကယ်နဲ့လာတယ်အဲ့မှာထိုးထက်သွားတယ်ပြီးထွက်ပြေးသွားတယ်အဲ့ဒီစားပဲ။အဲကိုတိုနီဖြစ်တော့ကလည်းအဲ့ဒါမျိုးပဲ။ဆိုင်ကယ်နဲ့လာတယ်ထိုးထက်သွားတယ်ထွက်ပြေးသွားတယ်အဲ့ဒါမျိုးတူ
။ဟုတ်ကဲ
့။မနေ့ကညနေ3နာရီကဖြစ်တယ်။ကိုခင်အောင်။နောက်တစ်ယောက်ကမနေ့ည7နာရီကွယ်နဲ့9နာရီကြားမှာဦးမျိုးပိုင်ဖြစ်တယ်။ပြီးနိုင်ရဲ့ဒီတစ်ဖက်ကဘာသာဝဲမျိုးမှာ2ယောက်ကျွန်တော်ကော်လန်နာမှုမှတယောက
်အခုလို့ဖြစ်ပျက်မှုတွေနဲ့ပတ်သက်ပြီးတန်ယုံအနေနဲ့ဆောင်ရွက်ပေးတဲ့နာတွေဆောင်ရွက်ပေးဖို့အတွက်မြန်မာနိုင်ငံသားအဖွဲ့တချို့ကတန်ယုံကတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွားရောက်တွေ့ဆုံမှုအတွက်စီစဉ်နေတယ်လို့သိရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအလုသမားအရေးဆောင်ရွက်သူကိုတီဟာကအခုလို့ပြောပါတယ
်လောဆယ်ပြဿနာကအခုကတန်ယုံလည်းမရှင်းဘူးလေမရှင်းဘူးအရင်တော့လိုပဲဘယ်သူမှမရှင်းဘူးဒီအစိုးရကလည်းဒီဖြစ်တဲ့အရာမလိုက်မလုပ်ဘူးဒီတိုင်းမှပြီးသွားလေဆိုတော့အဲကြောင့်မလို့ပို့ပြီးတော့စိုးလာမှာဆိုတော့အဲကြောင့်မို့ကျွန်တော်တို့ဒီ၄-၅ရောက်ဖွဲ့ရသွားပြီးပြောမှာလားအရှင်လို့ဘောတော့တန်ယုံကပြပြဘာမှမဟုတ်ဘူးခုကဒီတိုင်းမှထားရင်ဒီတိုင်းမှပြီးသွားမှာလေပြီးတော့နောက်ထပ်ဘယ်လိုထပ်ဖြစ်လာမှာလဲဆိုတော့ပြောမရအောင်သူရက်မှာမဟုတ်ဘူးလေဒါမှမဟုတ်ဒီရအစိုးရကသူတို့ကလိုက်လုတယ်ဆိုရင်တော့ဒါသူတို့ရက်ကောင်းရက်မယ်စိုးရကဒီတိုင်းမှမလုပဲလက်ပိုက်ကြည့်နေတော့တော့ထင်ထပ်ပြီးပြဿနာပိုတက်လာမယ်ထင်တယ
်ကိုတီဟာပြောပြသွားတာပါ RFI ကကွာလာလံပူမြို့ရှိမြန်မာတန်ယုံကိုဆက်သွယ်ခဲ့ပေမဲ့အဆက်သွယ်လုပ်လို့မရခဲ့ပါဘူး။ဒါပေမဲ့အလုသမားအရေးဆောင်ရွက်နေတဲ့အလုသမားတန်တူဖြစ်တဲ့ဦးမင်းမင်းဝင်းနဲ့ဆက်သွယ်ရခဲ့ပါတယ်။ဦးမင်းမင်းဝင်းပြောပြတာကတော့
တန်ယုံကတော့ကျွန်တော်တို့ဒီစံတမန်လမ်းကြောင်းအတိုင်းခုနိုင်ငံရေးဝန်ကြီးဌာနမလေးရှားနိုင်ငံရေးဝန်ကြီးဌာနကတော့သွားပြီးစံတမန်လမ်းကြောင်းတွေနဲ့ပြောပြီးတော့တောင်းဆိုပြီးပြင်ရှင်းနေပါတယ်ဗျာ။မြေကိုပဲကိုပြည်ထောင်ဝန်ကြီးဌာနကိုသွားနေပါတယ်ဗျာ။ဆက်ပြီးတော့ဒီကျွန်တော်လည်းဖြစ်ဖြစ်ဆင်းနေသွားပါတယ်ဗျာ
။ဟုတ်ကဲ့အလုသမားတန်ဦးမင်းမင်းဝင်းပြောပြသွားတာပါအခုရက်ပိုင်းတွင်အသက်ခံရတဲ့မြန်မာတွေနဲ့ပတ်သက်ပြီးဘာကြောင့်ဆိုတာအတိအကျမသိရပေမဲ့မြန်မာနိုင်ငံတွင်ဖြစ်ပျက်နေတဲ့ဘာသာရေးဆိုင်ရာအကြမ်းဖက်မှုတွေနဲ့လည်းပတ်သက်မှုတွေရှိနိုင်တယ်လို့သုံးသပ်နေကြပါတယ်ကပုန်းနာရေးကူညီမှုအသင်းဥက္ကဋ္ဌဦးဆန်းဝင်းပြောတာကတော့
ကျွန်တော်တို့အထင်ဆိုရင်တော့ကွယ်ဟိုဆိုပေါ့ပြည်တွင်းမှာရုပ်ရုပ်ဖြစ်ပြီးလို့ရှိရင်မလေးရှားမှာထပ်ပြီးဖြစ်တတ်တယ်အဲ့ဒါကြောင့်မလို့ကျွန်တော်ပြည်တွင်းရဲ့ပြဿနာပါမယ်လို့ကျွန်တော်ယူဆတယ်ဟုတ်တယ
်အခုလိုဖြစ်ပျက်မှုတွေကြောင့်နိုင်ငံသားမှာအလွတ်လုံနေတဲ့မြန်မာတွေအနေနဲ့ကြီးလန့်စာစာဖြစ်နေရတယ်လို့ဆိုပါတယ်ဒါအပြင်တန်ယုံကအကူအညီတွေပေးနေပါတယ်ဆိုပေမဲ့လည်းလက်တွေ့အကူအညီတွေရရှိတာအင်ပနန်နေပါတယ်လို့ဆိုပါတယ်အ
ဲ့သူတို့တွေဒီဆုံးမဲ့ကမြန်မာနိုင်ငံမှာရှိမိသားစုတွေအရန်ဆင်းရဲကြတယ်အရန်ဆင်းရဲပြီးဒီလိုပြီးတဲ့နောက်ပိုင်းမှာဒီကိစ္စကိုကြိုးပို့အတွက်စာရာမိဘကနေပြီးတော့ကောင်းစီဝင်ရောအမှတင်မြန်မာတန်ရုံကိုပို့တယ်မြန်မာတန်ရုံကမတက်ဆိုင်ရဒီနိုင်သူကိုညီမှုအသိနေရတယ်လာထုတ်ပြီးဒီနိုင်ရတချို့တယ်တချို့တော့ဒီနောက်ပိုင်းမှာဆိုရှင်ဒီတန်ရုံအနေနဲ့ဆက်လက်ပြီးလုပ်တင်တာတော့သူတို့မိဘတွေအတွက် insurance ကိုခေါ်တဲ့အသက်အမှန်ကြီးကိုတကယ်ရအောင်ဆောင်ရွက်ပေးစေတယ်ဘာဖြစ်လို့ဆိုတော့မနစ်ကအချမ်းဖက်မှုမှာတည်သွားတဲ့လူတွေဆိုရတဲ့အခုလက်ရှိမရသေးဘူးပြီးခဲ့တဲ့နှစ်ကျော်သုံးနှစ်လောက်တင်းကလူတွေတဲ့ issue တွေနဲ့ဆိုတော့အခုတော့အဖြစ်မရသေးဘူးအဲ့တော့မရတဲ့လူတွေကအများအားကြီးဖြစ်နေပြီ
ဒါကတော့ကပုန်းနာရေးကူညီမှုအသင်းကဥက္ကဋ္ဌဦးဆန်းဝင်းပြောပြသွားတာပါခင်ဗျ